နိုဝင်ဘာ9ရက်ရွေးကောက်ပွဲကတော့နှိကက်လာပါပြီ။ရွေးကောက်ပွဲကြီးနှီးလာပေမဲ့ပြည်သူအများစုကတော့ကိုယ်နဲ့မဆိုင်သလိုပါပဲ။ရွေးကောက်ပွဲဆိုတာကြီးနဲ့ခက်ခွာခွာနေကြတယ်။မဲပေးရတော့မယ်ဟဲ့ဆိုပြီးစိတ်လှုပ်ရှားရင်ခုန်နေသူမျိုးလည်းမတွေ့မိသလောက်ပါပဲ။ဒါပေမဲ့ရွေးကောက်ပွဲကိုထင်တလုံးနဲ့ဝင်ပြိုင်ကြမဲ့ပါတီတွေလွတ်တော်ကိုယ်စားလှယ်လောင်းနေရတော့သက်ဆိုင်ရာမဲဆန္ဒနယ်မြေတွေမှာမဲဆွယ်စည်းရုံးရေးတွေလုပ်နေကြပါပြီ။အဲ့ဒီလိုမဲဆွယ်စည်းရုံးကြတဲ့အခါကိုပါတီမူဝါဒလမ်းစဉ်တွေကိုချပြရှင်းလင်းပြီးကိုပါတီကိုယ်စားလှယ်ကိုမဲပေးအောင်ကြိုးစားကြတာကောင်းပါတယ်။အဲ့ဒီလိုမျိုးဆိုဘာမှတိတ်ပြောစရာမရှိပါဘူး။ဒါပေမဲ့အဲ့ဒီလိုမဟုတ်ပဲလက်ရှိအာဏာပါဝါနဲ့လုတ်ပိုင်ခွင့်တွေကိုအသုံးချပြီးမဲရရှိရေးရွေးကောက်ပွဲအနိုင်ရရှိရေးကြိုးစားနေကြတာတွေကတော့တိုင်းပြည်ရှေ့ရေးအတွက်မကောင်းဘူးလို့ထင်ပါတယ်။အထူးသဖြင့်လက်ရှိဝန်ကြီးဝန်ကလေးမြို့တော်ဝန်တွေပါဝင်နေတဲ့ကြန့်ခိုင်ရေးပါတီပေါ့။ကြန့်ခိုင်ရေးပါတီရဲ့ပုံကိုယ်တွေကနိုင်ငံတော်ပိုင်ငွေကြေးကယထာလေရင်နဲ့အဆောက်အဦတွေတင်သုံးလုံးအားမရနိုင်ကြသေးဘူးလက်ရှိကင်ထားတဲ့လုတ်ပိုင်ခွင့်တွေကိုတလွဲသုံးပြီးရွေးကောက်ပွဲနိုင်ရေးကိုအဆက်အကျောက်ကင်းမဲ့စွာဆောင်ရွက်နေကြပြန်တယ်အဖြစ်အပျက်များစွာတဲ့ကတစ်ခုလောက်ကိုဥပမာပေးတင်ပြရရင်ကိုလုံလောက်ပါလိမ့်မယ်အဖြစ်ကဒီလိုပါရန်ကုန်မြို့တောင်ဥကလာပ9ရက်ကွယ်တစ္ဆာလမ်းမကြီးပေါ်မှာအစ္စလမ်ဘာသာဝင်တွေရဲ့ဗလီတစ်ခုရှိပါတယ်အဲ့ဒီဗလီကိုပြုပြင်တိဆောက်လို့ကြောင်းသက်ဆိုင်ရာအာဏာပိုင်တွေကိုတင်ပြခဲ့တာအကြိမ်ကြိမ်ရှိပါပြီဒါပေမဲ့ခွင့်မပြုခဲ့ပါဘူး။ဟောအခုတော့တောင်ဥကလာပမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းအဖြစ်ဝင်ရောက်ရွေးခံမဲ့ရန်ကုန်မြို့တော်ဝန်ဗိုလ်မှူးချုပ်အောင်သိန်းလင်းတစ်ဖြစ်လဲဦးအောင်သိန်းလင်းကအဲ့ဒီတစ္ဆာလမ်းပေါ်ကဗလီကြီးကိုပြင်ဆင်ခွင့်ပြုလိုက်ပါပြီ။အပေးအယူသဘောနဲ့ကြန့်ခန့်ရေးပါတီဝင်2000စုပေးရမယ်။ပြီးတော့ရွေးကောက်ပွဲမှာကြန့်ခန့်ရေးပါတီကိုမဲပေးရမယ်။အဲ့ဒီလိုသဘောတူညီချက်နဲ့ဗလီပြင်ဆင်ခွင့်ချပေးလိုက်တယ်။မြို့တော်ဝန်ကြီးကဘာမှချင့်ချိန်စဉ်းစားနိုင်စွမ်းမရှိတော့ဘူးထင်ပါရဲ့ရွေးကောက်ပွဲမှာသူအနိုင်ရရေးအတွက်ဘာမှဆိုလုပ်မယ်လို့ဆုံးဖြတ်ထားပုံပါပဲသူတို့ကိုယ်တိုင်ထုတ်ပြန်ထားတဲ့ရွေးကောက်ပွဲဥပဒေဆိုတာကိုလည်းဘေးချိတ်ထားလဲဟန်ရှိပါတယ်ဘာကြောင့်လဲဆိုနိုင်ငံရေးပါတီများရေဒီယိုနှင့်ရုပ်မြင်သံကြားအစီအစဉ်များမှဟောပြောတင်ပြခွင့်ဆိုတဲ့ညွှန်ကြားချက်အပိုက်6ပုံမှန်ကွဲစလိမ့်မှာဘာသာရေးကိုနိုင်ငံရေးအတွက်အလွဲသုံးစားပြုလုပ်ခြင်းမပြုလုပ်ရလို့အတိအလင်းထုတ်ပြန်ညွှန်ကြားထားတာတွေ့ရလို့ပါဒါအပြင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဤဥပဒေများရဲ့အပိုက်15ပုံမှန်ကွဲကကြီးမှာလူမျိုးရေးသို့မဟုတ်ဘာသာရေးသို့မဟုတ်လူအများနှင့်ပတ်သက်၍ပဋိပက္ခဖြစ်ပေါ်စေနိုင်သည့်တိုက်ခါနှင့်ကိုကျင့်တရားကိုထိခိုက်စေနိုင်သည့်ရေးသားမှုဟောပြောမှုသို့မဟုတ်စီယုံလှုံ့ဆော်မှုပြုလုပ်ခြင်းမပြုလုပ်ရလို့တရားဝင်တားမြစ်ထားတာတွေ့ရပါတယ်အဲ့ဒီလိုထုတ်ပြန်ကြေညာတားမြစ်ထားတဲ့ဥပဒေတွေကိုကျူးလွန်ချိုးဖောက်ပြီးရွေးကောက်ပွဲအနိုင်ရရေးဆောင်ရွက်နေတဲ့မြို့တော်ဝန်ကြီးကိုမဲဆန္ဒရှင်ပြည်သူတွေရန်ကုန်မြို့တော်သူမြို့တော်သားတွေကဘလို့အားကိုးယုံကြည်ကြရမလဲဆိုတာမြို့တော်ဝန်ကြီးစဉ်းစားမိပါရဲ့လားမြို့တော်ဝန်ကြီးဦးအောင်သိန်းလင်းရဲ့လှုပ်ရက်ဟာဘာသာရေးကိုနိုင်ငံရေးအတွက်ခူတုံးလှုပ်လိုက်တာပါပဲဘာသာရေးလူမျိုးရေးဆိုတာအင်မတန်အကဲဆက်အန္တရာယ်များတဲ့ကိစ္စပါဒီလိုလှုပ်ရက်မျိုးဘာကြောင့်အစဉ်ချင်းကင်းမဲ့စွာလှုပ်တာပါလဲတည်ငြိမ်နေတဲ့လူအဖွဲ့အစည်းအတိုက်အဝန်းလေးတစ်ခုကိုဟန်ချက်ပြတ်အောင်သဘောထားကွဲလွဲပဋိပက္ခတွေဖြစ်အောင်ဘာကြောင့်များမီးမွှေးလိုက်ပါလဲအဖြေကရှင်းပါတယ်ရွေးကောက်ပွဲနိုင်ရေးပါရွေးကောက်ပွဲမှာအနိုင်ရကျင်တာဟာလေသူ့ယာဒူးဆက်လက်တည်မြဲ၍အတွက်ပါသူ့မိသားစုရဲ့စီးစိမ်ချမ်းသာအတွက်သာဖြစ်တယ်ဆိုတာသူ့လောက်ရတွေကရှင်းလင်းစွာတက်သေးပြနေတယ်မဟုတ်ပါလားဒါကြောင့်လဲပြည်သူတွေကနိုဝင်ဘာ9ရက်ရွေးကောက်ပွဲဟာလှုပ်ပွဲကြီးအဖြေထွက်ပြီးသားပုဆာကြီးဆိုတာသိလို့ခက်ခွာခွာနေကြတာပါဓာတ်ခုတ်ရလက်ဝင်မရှိလို့ကြပါဘူးသူ့မနာကြောမှာဒဏ်ရာတွေနဲ့ဆိုးသလိုပါပဲပြည်သူတွေကခံရပေါင်းများတော့သိနေတယ်လေလို့ဆိုရမှာဖြစ်ကြောင်းပါဗျာ